ဆရာတော်ဥပဒမသာရဖျားရှင်ဖျားနေနဲ့တရားရိပ်တာအပြင်ကိုစေရဏယွာစပြီးတီထောင်ဖြစ်ခဲ့တာလေးကိုတပည့်တော်တို့မိတ်မအောင်ဖျား
ဟုတ်အဓိကအချက်ကကြတော့ဦးစင်းကိုတိုင်လည်းလူလောကထဲမှာအသက်33နှစ်အထိနေထိုင်ခဲ့တယ်လူတွေရဲ့ဒုက္ခကိုခံခဲ့တယ်ပေါ့ဟိုငယ်ငယ်လေးတည်းကရှိတယ်ပေါ့ကိုကိုတိုင်လည်းအဲ့ဒီလိုမျိုးဟိုမပြည့်စုံတဲ့ဒုက္ခတွေပေါ့လေကြုံတွေ့ခဲ့ရတာဆိုတဲ့အခါကျတော့အဲ့စိတ်ဓာတ်ကလေးတော့ရှိတော့ဒီတန်ရင်စားရောက်လာတဲ့အခါကျတော့ဒီမှာကမြေရလည်းတန်မှုမရှိဘူးပြီးတော့တဲလေးတွေထိုးပြီးတော့မှနေကြတယ်ငှားပြီးနေကြတယ်တခြားနေရာတွေမှာကျူးကျော်နေရနေပြီးတော့မှအကွက်တွေပါတွေရိုက်တော့မြို့ကွက်တွေပါတွေဖော်တဲ့အခါကျတော့ဒီဘက်ကိုပြောင်းရွှေ့လာတယ်ဆိုတော့စိတ်ရိုက်ပေါင်းစုံပေါ့အရန်ကြမ်းတမ်းတဲ့နေရပေါ့ဟိုစားဝတ်ရင်နေရဒုက္ခအင်မတန်ကြီးမားတဲ့နေရပေါ့ပြီးတော့ခဏခဏလည်းအသေးပြောက်အရန်များတဲ့နေရမျိုးပေါ့လေဆိုမှဆိုတော့မကောင်းတဲ့နေရလို့ဖြစ်နေတာပေါ့ဦးဇင်းတို့ဒီနေရအောင်2008ခုနှစ်8လပိုင်းမှာစပြီးတော့မှရောက်တဲ့အခါကျတော့အဲ့ဒီဒုက္ခတွေကိုကိုယ်ကတော့မတွေ့ကြုံမှုတဲ့ပေါ့နော်ဒါတွေကိုကိုယ့်ရဲ့အင်းနီနာချင်းလို့ဖြစ်သွားတာပေါ့အင်းနာဘေးနာမှာမြင်မမြင်ချင်းလို့လည်းမရအောင်မကြားချင်းလို့လည်းမရအောင်ဒါတွေကိုကြုံတွေ့ရတဲ့အခါကျတော့ငိုတဲ့ကလည်းကူညီချင်တဲ့စိတ်ကရှိတယ်ပေါ့လေကူညီဖြစ်တာပေါ့လေဧတာမြင်နေရတိုးချက်ဖို့လိုတဲ့အခါကျတော့မြေတွေဝယ်ပြစ်တယ်ဝယ်ပြစ်တဲ့အခါကျတော့လာလာပြီးတော့မှရောင်းကြတာပေါ့အစပိုင်းတော့ကိုလိုတလောက်ကလေးပဲဝယ်တာပဲနောက်ပိုင်းကျတော့ဒုက္ခရောက်တဲ့လူတွေကများတဲ့အခါကျတော့မရှိရှိတာရောင်းစားကြတာပေါ့အဲဒီလိုလုံရင်းလုံရင်းနဲ့နောက်တော့ဘာဖြစ်လာလဲဆိုတော့မြေနေရတွေကတော်တော်များလာတာပေါ့မြေတွေကကိုကရက်လို့လည်းမရအောင်အဲ့ဒီအချိန်ထိကလည်းစီပွားရေးတကားဖွင့်တာမျိုးတွေကမရှိသေးတဲ့အခါကျတော့မြေတွေကလည်းဈေးမတက်ဘူးပေါ့လေအဲ့ဒီခါကျတော့ဒီနေရာကဟိုအလုတ်ကန်တွေကအဆင်မပြေသေးဘူးပေါ့အဲ့ဒီခါကျတော့လည်းဦးဇင်းတို့အနေနဲ့ဝင်းဝင်းနဲ့ဧကဒီဘက်မှာဆိုရင်ဧက50ကျော်ပေါ့လေကွင်းဘက်မှာဆိုရင်ဧက20ကျော်ပေါ့အဲ့လိုတွေပါဝယ်ပြတော့အစိုးရကလည်းနည်းနည်းအပြောင်းလဲဖြစ်သွားတဲ့အချိန်မှာပေါ့အဲ့ဒီအချိန်မှာဒီ2012ခုနှစ်ပေါ့နှစ်ဆန်းပိုင်းမှာပေါ့15ပြည်စေတနာရွာလေးကိုတချို့ရွှေ့လိုက်တယ်ပေါ့ရွှေ့ပေးလိုက်တယ်အဲ့ရွှေ့ပေးတဲ့ကွာဦးဇင်းတို့မြေတွေဖို့ပေးတယ်အဝေးစီးတွေတူးပေးတယ်ရေတွင်းတွေတူးပေးတယ်အိမ်နာအတွဲတွေပေါ့အုပ်အိမ်နာတွေအခိုင်အမာပေါ့ရင်လုံအိမ်နာတွေစောက်ပေးတယ်အဓိကရွှေ့တယ်ဆိုတာလဲဦးဇင်းတို့ရိတ်တာပိုင်တဲ့မြေထဲမှာပဲဟိုပေါ့သူများလူထမ်းလို့လူထမ်းတဲ့မြေထဲမှာနေတဲ့လူတွေရှိတယ်သူတို့ကဥစဉ်တို့ရိတ်တာဆောင်ရင်ဖယ်ပေးမယ်ပြောပြီးထားတာပေါ့အဲဥစဉ်တို့ဝယ်လိုက်တယ်ပေါ့သူတို့ကလည်းလူဝင်ဖယ်ပေးမယ်ဆိုပြီးတော့မှပေးနေထားတာရှိအဲ့ဒီအင်ဂျီယာပဲအင်ဂျီ120လောက်ရှိတယ်အဲ့ဒီဟာတွေကိုပထမဆုံးစပြီးတော့မှဖြည့်ရှင်းဖို့အတွက်ပေါ့ရည်ရွယ်ပြီးတော့မှအဲ့ဒါလေးကိုစလိုက်တာရွာအဆက်ပေါ့အဲ့ဒီမှာစီစဉ်လိုက်တာပေါ့လေအဲ့ဒီနောက်ပိုင်းမှာတည်တဲ့လူကအရန်များပြီးတော့မှတန်လီမြို့ထဲကနေဖို့မြေပိုင်မရှိတဲ့လူတွေပေါ့ရောက်လာကြတယ်ပေါ့ရန်ကုန်မြို့တဲကပေါ့နောက်ကျတော့မြန်မာပြည်အရရက်ကပေါ့အဲ့လိုဒစင်မီးဒစင်ပေါ့ဟိုစုပြုံပြီးဝင်လာကြတာပေါ့80လောက်ကနေစတယ်အဲနောက်ပိုင်းကျတော့ဟိုယာကျော်ထောင်ကျော်အဲ့လိုတွေဖြစ်လာတာပေါ့ဒီအခုတနစ်နဲ့ဘိုးလာပိုင်းလောက်အတွင်းမှာပဲနေတဲ့လူကအရန်များလာတယ်သူတို့အတွက်ကိုအားကစားခွင့်ခြံထားပေးတယ်ကျောင်းဆောင်မဲ့နေရာခြံထားပေးတယ်အဲဒီလိုမျိုးပေါ့စီမံတာငွေတဲကပေါ့ဘာဆိုတော့ဟိုလူကအစပိုင်းမှာတော့အဲ့ဒါတွေမပါဘူးနောက်ပိုင်းဒုက္ခရောက်တဲ့လူတွေကစုပြုံပြီးဝင်လာပြီဆိုတဲ့အခါကျတော့အာဒီတိုင်းဆိုတော့မဖြစ်ဘူးလူတလောက်များတာကိုဘေးနာစတင်ကျောင်းတွေမှာသူတို့လည်းကျောင်းကလည်းနေရာလည်းအဆင်နဲ့ရှိမှာမဟုတ်ဘူးအဲ့တော့ကျောင်းမှာဆောင်းမှဖြစ်မယ်ရစေးမှာဆောင်းမှဖြစ်မယ်ပေါ့နောက်စာသင်တိုက်တွေရောပေါ့လေနောက်အသက်မွေးပညာသင်တန်းတွေပေါ့နောက်အားကစားပိုင်းတွေရောပေါ့လေအဲ့ဒါတွေကလည်းဟိုလုံမှဖြစ်မယ်ဆိုပြီးတော့မှအဲ့ဒီအတွက်တွေပါနောက်ပိုင်းကျတော့လေက20ကျော်စလုံးကိုအဲ့ဒီအတွက်သုံးမယ်ဆိုပြီးတော့မှဆုံးဖြတ်လိုက်တာပေါ့အစပိုင်းကတော့နည်းနည်းလေးပဲဆမ်းပြီးလုပ်ကြည့်တာပေါ့
ဒီစေရနာရွာကအခုဆိုရင်အင်ဂျီဘယ်လောက်လောက်ရှိပါလဲဗျာလူကြီးကဘယ်လောက်လောက်ရှိမယ်လို့ရှင်ဗျာခန့်မှန်းပါလား
စောက်ပြီးသားကတော့သူက2300လောက်ရှိတယ်လက်ရှိနေနေတာ1800လောက်ရှိတယ်လေသူတို့စင်အရာပေါ့လေလူဦးရေကတော့1000လောက်ကိုရှိတာပေါ့ကလေးတွေကလည်းတော်တော်လေးတော့များတာပေါ့မလာသေးတဲ့လူတွေကလည်းအကြောင်းအကျောင်းသူတို့အလုတ်ကန်ရှိလို့နောက်မှတခြားကျောင်းတွေတက်နေရသေးလို့ပေါ့တခြားကျောင်းပြောင်းလို့မရလို့ပဲဖြစ်ပေါ့အဲ့လိုမျိုးတွေပေါ့ဟိုနေကျင်တဲ့လူကတော့တော်တော်လေးကိုများတယ
်စေနာရွာမှာနေကျင်တယ်ဆိုရင်အရှင်ပြားအနေနဲ့အဲ့လိုမျိုးမိသားစုတွေကိုပဲလက်ခံလားတဦးချင်းရောလက်ခံလားဒါမှမဟုတ်အရှင်ပြားအနေနဲ့ဘယ်လိုမျိုးအခြေအနေတွေကိုကြည့်ပြီးတော့လက်ခံစဉ်းစားပေးပါလဲဗျာ
တဦးချင်းအနေနဲ့ကတော့2900ပေါ့45လမ်းရိပ်တာစဖွင့်နေလက်ခံမိတာပဲမိသားစုဆိုတာကကြတော့ဒီရွာလေးဖြစ်လာတော့မှဒီစေနာရွာလေးပေါ့2012ခုနှစ်နှစ်စပိုင်းပေါ့အဲ့ဒီမှာမှစပြီးတော့မှလက်ခံပြတာဒီကုန်းတော့ရိပ်တာဆိုတာကြတော့မိသားစုလိုက်တယ်ဆိုရင်အဆင်မပြေဘူးပေါ့အဲ့ဒါနဲ့ဟိုလူလွတ်တွေပေါ့မိသားစုလာရင်တော့မှခွဲနေပေါ့အမျိုးသားအမျိုးသားဆောင်အမျိုးသမီးအမျိုးသမီးဆောင်နေပေါ့အဲ့လိုမျိုးနေကြရတာပေါ့
စေနာရွာစာတင်ကြောင်းပေါ့ဗျာအခုဆိုရင်เจ้าเสียเสียมาบะนะอู้หลอกရှိပါလေဗျာကလေးတွေရောဘလောက်လောက်များရှိပါလဲရှင်ပြားအနေနဲ့ဒီเจ้าเนี่ยပတ်သက်ပြီးတော့ရေရှည်ဘလို့များဟိုစဉ်းစားမိတာများရှိပါလေဗျာ
အခုလက်ရှိကတော့เสียเสียมา30จอကလေးပေါင်းကတော့900จอလောက်ကိုရှိတာပေါ့ပညာရေးဆိုတာကျတော့ဦးဇင်းတို့ကိုယ်တိုင်လည်းငုံတော့ပညာရေးကိုတော်တော်လေးစိတ်ဝင်စားခဲ့တဲ့အခါကျတော့ကိုယ်နဲ့ပတ်သက်တဲ့လူတွေကပညာတတ်တွေအများကြီးပေါ့စီးပွားရေးသမားတွေအများကြီးပဲပေါ့အဲ့ခါကျတော့ဒီပြဿနာကိုဖြေရှင်းရတာတော့မခက်ဘူး ตาหน้าปิ่ดาอีเป็ดตะเสยหมอเลยเตียไปอ้าถုံมั้ยไอ้หลูမျိုးหลูว่าได้ช่าล่ะบ่ถ้าเผ่มาแล้วกูไหนเนี่ยบักก็แล้วสาเต็มมีมั้ยอังกฤษสกาပြောเลยเต็มมีมั้ยเสร็จชุบได้ปัญญาเลยเต็มมีมั้ยไอ้หลูแล้วเต็มมั้ยยิตามาแล้วหนีมั้ยวายลงมั้ยกูตั้งไหนเนี่ยก้าวมุกูเลยลงมั้ยไอ้หลูลงมั้ยหลูเนี่ยတော့อมายရှိတာบ่
စေရနာရွာမကြခင်မှာဒီပြပို့ပြီးတော့လူကြီးများလာမယ်လို့ရှင်ပြအခုလက်ရှိအေကနှစ်ဆယ်ကျော်နေရာနဲ့ဒီဆောက်ထားတဲ့နေရာမှာထပ်ပြီးတော့တိုးချက်ပေါ်ရှင်ပြစဉ်းစားနေပြီလားဗျအခုဒီနေရာမှာတိုးချက်ဖို့ထက်ပေါ့ဉင်းကတခြားနေရာတွေပေါ့နေတွေမှာလည်းရိတ်တာခွဲရှိရလေအဲ့ဒီမှာလည်းအေကရာကျော်တာတွေပါရှိတယ်ဟိုတောင်ကြီးဘက်မှာဆိုလဲရိတ်တာမြေနေရာရှိတယ် တချို့ကလည်းဒီရိတ်တာကိုလာလေ့လာပြီးတော့မှဒီလိုဖြစ်နေတာတွေကရှိတယ်တောကျူတောင်ရားတွေကအစပေါ့နော်ရက်ရွာကိုတိုးတက်စီခြင်းတယ်ပေါ့ဒါပေမဲ့ဘာသာရေးရောပါတယ်ပေါ့ပြောမလို့စိတ်ပိုင်းဆိုင်ရာပါပေါ့နည်းနည်းအမြင်ကျင်လာတာပေါ့ဟိုချမ်းသာပြီးရောတဘောမျိုးမဟုတ်တော့ဘူးစိတ်ချမ်းသာဖို့လဲအဲဒီကထားတယ်ပေါ့ဒုက္ခရောက်တဲ့လူတွေကိုကူညီတဲ့စေတနာရွာလိုမျိုးပေါ့အဲ့လိုမျိုးတွဲပြီးတော
ဝနေရေးချမ်းမာရေးပြဒနာတွေရောဒီစိတ်ပိုင်းဆိုင်ရာပြဒနာတွေရောကူညီပြီးတော့မှတောက်လျှောက်ဖြေရှင်းသွားမှုတော့ဥတည်ထားပါတယ်